င်္ဂလာပါခင်ဗျာစင်အင်္ဂါနေ့ညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့အခုရက်ပိုင်းအတွင်းမြန်မာနိုင်ငံကလာတဲ့သတင်းတွေထဲမှာရခိုင်ကိစ္စပြီးရင်အတန်အကျယ်လောင်ဆုံးကြားနေရတဲ့သတင်းလို့ဆိုရမှာပါ။11 Media Group ကတာဝန်ရှိသူနှုတ်ဦးကိုရန်ကုန်တိုင်းဒေသကြီးအစိုးရကပုံမှန်66ဂါကြီးနဲ့တရားစွဲထားပါတယ်။လက်ရှိအဲဒီတာဝန်ရှိသူနှုတ်ကတော့လက်ရှိအချုပ်ကျပြီးတော့တရားရင်ဆိုင်ရမယ်အရေးရှိပါတယ်။အဓိကဒီလောက်ထိဖြစ်လာတဲ့အကြောင်းရင်းကတော့နာယီတလုံးကနေစရတယ်လို့ဆိုရမှာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ရန်ကုန်တိုင်းစိုးရွားဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပတ်တဲ့နာယီဟာဒေါ်လာ3000ကျော်တန်တဲ့နာယီဖြစ်တယ်။ဒေါ်လာ2500လောက်ပဲရတဲ့ဝန်ကြီးချုပ်ကဒေါ်လာ3000လောက်နာယီကိုဘယ်လောက်ပတ်နိုင်တယ်လဲ။ဘသူကပေးတယ်စသည်အားဖြင့်ပေါ့လေ။တိုင်ဝမ်ပြည်ရေးထားတဲ့သတင်းဆောင်မတပုတ်ဒီဆောင်မကိုရေးခဲ့တဲ့11 Media Group ကတာဝန်ရှိသူ2ဦးလို့ဆိုတော့ကိုအဓိကဝန်ကြီးချုပ်ကနေပြီးတော့စတင်ပြောဆိုရှင်းလင်းပြတဲ့အခါကျတော့ရန်ကုန်တိုင်းဒေသကြီးစိုးရွားဖွဲ့ကတာဝန်ယူပြီးတော့တရားစွဲထားတာပါ။ဆိုတော့ဒီအပေါ်မှာကျွန်တော်တို့ view တွေတော်တော်ချင်းတွေကဘယ်လိုမြင်လဲ။ဒါနဲ့ပတ်သက်ပြီးတော့အမြင်တွေသဘောထားတွေရှုထောင့်ပေါင်းစုံဟိုဘက်ဒီဘက်ကပြောကြတာတွေကတော့အများအပြားသုံးနေတာပဲလို့ဆိုရမှာပါ။ဆိုတော့ဆွေးနွေးကြရအောင်ပါ။ကျွန်တော်တို့ပင်နယ်ဆွေးနွေးပေးဖို့အတွက်မန္တလေးအခြေစိုက်စာရေးဆရာသတင်းစာဆရာဦးကျော်ရင်မြင့်တခါကျွန်တော်တို့မြန်မာသတင်းပညာသိပ္ပံကသင်တန်းညွှန်ကြားရေးမှူးဦးစိန်ဝင်းတို့ကိုဖိတ်ခေါ်ထားပါတယ်။ဒါရိုက်ပါဝင်ဆွေးနွေးမဲ့သတင်းရှင်တွေ email Facebook ကနေပြီးတော့မှတ်ချက်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သတင်းရှင်တွေအများအပြားပဲရှိပါတယ်။အတက်နိုင်ဆုံးကျွန်တော်တို့အားလုံးကိုအချိန်ပေးပြီးတော့အားလုံးရဲ့သဘောထားပါဝင်အောင်ဆွေးနွေးတော့ပါမယ်။ဆိုပရမဦးဆုံးပင်နယ်ဆွေးနွေးသူတွေရဲ့ဘောရာကိုကျွန်တော်တို့တော်ရရှင်ရင်ဆုံးနှားထောင်ကြည့်အောင်ပါ။ဦးကျော်ရင်မြင့်လက်ရှိဒီကိစ္စပေါ်မှာဦးကျော်ရင်မြင့်ကိုယ်တိုင်ရဲ့ရေပုံရသဘောထားဘယ်လိုယူဆပါသလဲခင်ဗျ။
Okay အဲကျွန်တော်သဘောထားမပြောခင်မှာအဲဒီပြည့်ရဲ့အတွက်ကျွန်တော်ရန်ကုန်တိုင်းဆိုရကူဟော11 Media ကိုအစိတ်မကောင်းဖြစ်ရတာကြီးပြောချင်ပါတယ်။နောက်ရန်ကုန်တိုင်းဆိုရကလည်းသဘောထားချင်းချင်းစွာနဲ့ကြီးတဲ့မှုကိုငဲအောင်လုပ်စီချင်ပါတယ်။11ကလည်းဖြစ်ခဲ့တဲ့တွေ့ကြုံမှုခြေခံပြီးတော့ဒီမိုကရေစီရဲ့ဘက်တော်သားစီသူလူထုအတွက်အမှန်တရားနဲ့အမှန်တရားပကယက်တည်ခဲ့ကြပါတယ်။ကျွန်တော်သဘောထားကတော့သတင်းမီဒီယာတွေဟာတိကျမှန်ကန်မှုတာဝန်ရှိပါတယ်။မမှန်မကန်ဖော်ပြရင်သတင်းဖော်ပြသူမှသတင်းဖော်ပြခံရသူမှထိခိုက်မြင့်လာပါတယ်။သတင်းမီဒီယာလောကတစ်ခုလုံးလဲသိက္ခာကျပြီးထိခိုက်မြင့်လာတာပါတယ်။ဒါကြောင့်မှားရင်ချက်ချင်းအမှားပြင်ရမယ်။ဒီကိစ္စနာသူတွေကိုတောင်းပန်ရမယ်။ကိုယ်အမှားကိုတာဝန်ယူရမယ်။ဒါကကျင့်ဝတ်ဖြစ်ပါတယ်။နောက်တစ်ပိုင်းကတော့ရန်ကုန်တိုင်းအစိုးရက66ကကြီးနဲ့တရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရရင်ခုချိန်မှာဒီဥပဒေဒီပုံမှန်ပဲအကျုံးဝင်ဆုံးဖြစ်လို့ဒါနဲ့စွဲတာဖြစ်ပါလိမ့်မယ်။ဒီပုံမှန်မရှိဘူးဆိုရင်လည်းဥပမာရှိတဲ့ပုံမှန် 420 လို့ပါလို့ဒါမျိုးနဲ့စွဲတာမျိုးခံရင်လည်းခံရမှာပါပဲ။ဒီတော့ဒီကိစ္စကိုကျွန်တော်သဘောထားကနှစ်ပိုင်းခွဲမြင်ဖို့လိုပါမယ်။11ကရေးသားတဲ့ဒေါ်လာ3000ခန့်တန်တယ်ဆိုတဲ့ကိစ္စမှန်သလားမှားသလားကတကိစ္စ။မမှန်မကန်ဆွဆွဲတာဆိုရင်လည်းဆွဆွဲခံရသူဘယ်လောက်မျက်နှာသွားကြလဲ။ဒါကတစ်ပိုင်းမှာနောက်တစ်ပိုင်းကတော့ဒီမိုကရေစီစနစ်ရဲ့အနှစ်သာရတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်။ရေးသားခွင့်ကို66ကကြီးကချင်းရောက်နေတဲ့ဒီ66ကကြီးကိုဒီမိုကရေစီစနစ်နဲ့ကန့်ညီအောင်ကျွတ်တော်ကပြုရင်ဖို့လုံးနေပြီဆိုတာကိုကျွန်တော်သဘောထားအနေနဲ့ပြောလို့ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆက်ဦးကျော်ရင်မြင့်ဦးစိန်ဝင်းကရောဒီအခြေအနေတစ်ခုလုံးပေါ်မှာဦးစိန်ဝင်းရဲ့ရေပုံရသဘောထားပြောပါခင်ဗျာ
ဒီကိစ္စကကျွန်တော်တို့ဒီအခြေအနေကိုမရောက်ခင်မှနဲ့ရောက်သွားတာပေါ့နော်နောက်နှစ်ဖက်စလုံးကဒေါ်သားတွေအတတွေနဲ့ဒီလောက်ထိပြဲသွားကြတာတကယ်ဆိုရင်ကျွန်တော်တို့ရှိမှာသတင်းမီဒီယာကောင်စီရှိတယ်သတင်းမီဒီယာနဲ့ဆက်ဆက်တဲ့အမှုတွေတရားရုံးမရောက်အောင်နော်ပြောရရင်အကျယ်ကျယ်မြင့်မွက်ပြအောင်ညီတိုင်းဖြည့်ရှင်းကြဖို့platform တခုထူထောင်နားလာဖြစ်တယ်။ဒါကြောင့်တရားရင်ရောက်ဟိုရောက်သွားရင်တော့ဒါဝင်ပြီးတော့ဖြေလို့မရတော့ဘူး။ဒါပေမဲ့လည်းအဲ့လိုမျိုးမချင်းကပ်ခဲ့ကြဘူးနော်။ဒါနဲ့ကျွန်တော်တင်မြင်လာတော့အဲ့ဒီဟာတွေအားနေတယ်။ဒီလိုဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ကပင်တန်းကြောင်းအနေနဲ့ကတော့ဒါဒီကိစ္စကမဖြစ်မနေလေ့လာရမယ့်အမှုဖြစ်လာတယ်နော်ဒါဒီမတိုင်ခင်မှာလဲ66ကကြီးလို့34ကကြီးပေါ့နော်သုံးထားတဲ့သုံးပြီးတော့ဆွဲလာတာတွေတော်တော်မြင့်တက်လာတယ်ဒီ66ထဲမှာကို66ထဲမှာကျွန်တော်တို့အားလုံးပေါင်းအမှုဒီတိုင်တိုင်းတက်သူ60လောက်ဒီပါကိုရှိနေတယ်ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးကျွန်တော်တို့ရဲ့ဒီမီဒီယာလွတ်လပ်ခွင့်ပေါ့နော်ဟိုလွတ်လပ်ဒါရေးသားခွင့်တွေဒါတွေကိုကျွန်တော်တို့ခိပါပြီးတဲ့အခြေအနေကိုဖြစ်လာတာတော့အမှန်နဲ့အဲ့တော့ဒီလိုမျိုးဖြစ်ဖို့အတွက်ကိုဖြစ်လာတဲ့အနေအထားမှာအခု11ကိစ္စဆိုရင်ကျွန်တော်တို့ကနှစ်ပိုင်းဆရာခုနဆရာကျော်မြင့်ပြောလို့ပဲနှစ်ပိုင်းစဉ်းစားရမှာပဲတစ်ဖက်ကဒီသတင်းကြီးနဲ့အသုံးပြုတဲ့ဆိုင်အသုံးပြုတာပေါ့နော်ကျွန်တော်တို့သတင်းကြီးကိုလုတ်တဲ့ညာအထူးသဖြင့် အမီမဖော်လို့တဲ့ source တွေတုံးတဲ့နေရာမှာအင်မတန်အမှသတိထားဖို့လိုတဲ့ကအဲ့ဒါကိုကျွန်တော်တို့ကအပိုင်ရဲဆိုပြီးတော့သွားပုံ online သွားပွဲတာပေါ့နော
်
အဲ့တော့ဟိုအဲ့လိုမျိုးဖြစ်တတ်တယ်ဟဲ့လားကျွန်တော်တို့က don't sell show ဆိုတဲ့ဟာကိုချင်းကပ်မှာဖြစ်တယ
်ဟုတ်ကဲ့ဦးစေဝင်ကျေးဇူးတင်ပါတယ်ဒါရိုက်ဆွေးနွေးမဲ့တော်တော်ရှင်နေမဖိတ်ခေါ်ခင်ကျွန်တော်တို့ကို email နဲ့ပို့ပြီးဆွေးနွေးထားတဲ့ကမတူတဲ့သဘောထားနှစ်ခုကိုအရင်ဆုံးဖတ်ပြကြပါတယ်တူကရေးတာကစစ်အစိုးရနားဖာတို့ကတော့ဘေးကနေဘေးထိုင်ဖို့ပြောနေတယ်သူတွေအခုသူတို့လည်းအာဏာရလာရောနည်းနည်းဝေဖန်တာနဲ့ထောင်ထဲထက်66ဂါကြီးနဲ့တရားဆွဲတာလုံနယ်လို့ထင်တယ်တစ်ပင်ဟာအမြင့်တက်ရင်လေတိုက်တာခံရမှာဓမ္မရာပဲလေတိုက်မခံရင်လူကြီးမလုံနဲ့ပေါ့တဲ့ဆိုတော့ရန်ကုန်ထဲဝန်ကြီးချုပ်ကိုတိုက်ရိုက်ရည်မြှင့်ညင်ပုံရပါတယ်နောက်တူကတော့66ဂါကြီးကြောင့်တော့သူအသေးစိတ်မသိပါဘူးတဲ့တိကျတဲ့သတင်းဆိုရင်ဘယ်သူမျက်နှာမှမထောက်ဘဲပေါ်ပြမယ်ဆိုရင်တော့အားပေးပါတယ်တဲ့တဲ့နှစ်ခုကိုတင်ပြီဆိုရင်အဲ့ဒီတဲ့နဲ့ပတ်သက်လို့မေးလာရင်အထောက်အထားခိုင်လုံစွာဖြေရှင်းနိုင်ရပါမယ်တဲ့တင်တော့ကတင်ပြီးမှဖြေရှင်းရမယ်အလှည့်ကြမှာပါဇက်ပိပြီးအေးအေးယူလာကားမှဒီပုံမှန်ကိုဖြတ်သိမ်းတင်ပါလေလို့អော်နေရင်တော့ဘယ်သူမှအထင်ကြီးမှာမဟုတ်ပါဘူးတဲ့ရေးထားတာတွေကတော့ဒီတဲ့များပါတယ်ကျွန်တော်ချုပ်ပြီးတော့ဖြေရှင်းပြပြတာပါဒါရယ်ဆိုရင်တော့တော်တော်ရှင်တူကိုဖိတ်ဖိတ်ခေါ်ပါမယ်ရန်ပြဲမျိုးကဥဆိုးလွင်ဥဆိုးလွင်ဥဆိုးလွင်သဘောထားဆွေးနွေးလို့ရပါပြီ ठी ठी မိမိနဲ့လိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ဟော11ကနေပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့မှပြောမယ်လို့သူတို့ကပြောထားတယ်မဟုတ်လားအားဆရာခဏစီပေးပါလားဟယ်လို
ဟုတ်ကဲ့ပြောပါဦးဆုံးလင်းပြောပါ
11ကနေပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့မယ်လို့တွေ့မှပြောမယ်လို့ပြောတာလားအားရှိပါတယ်ဒီဒေါအောင်ဆန်းစုကြည်ကနိုင်ငံလိုအတိုင်းအမြင်ကန်ဆိုပြီးတော့တမနာရဲ့အချက်ကယာရုကိုယူထားတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့
တမနာရဲ့အချက်ကယာရုကိုယူထားတယ်ဆိုတော့သူကနေပြီးတော့ဒီတွေ့ရင်လေလူကိုတွေ့ပြီးတော့အသေးစိတ်မေးလိုက်ရင်အာချင်းချင်းကိုတင်းနိုင်ပါတယ်။ဒါမှမဟုတ်မလို့သိမလို့မုန်းထားတဲ့ချင်းချောင်းနေမေဆိုရင်တော့ဒီ66ကကြီးကနိုင်ငံတော်ရဲ့အာဏာကိုသူတို့လက်လူရယူထားတယ်လို့တွေ့မြင်ရပါတယ
်။ဟုတ်ကဲ့
။ဒီဒီမိုကရေစီစနစ်မှာဆိုရင်တင်းမဲ့လူတူကိုတွေ့ခွင့်ပေးလိုက်ပါ။မချင်းချောက်ပါနဲ့နော်။တွေ့တဲ့လူကအချင်းနဲ့မမှန်ဘူးဆိုရင်ထောင်ဒီမကတတ်ရှင်တတ်ပြစ်လိုက်လို့ရတယ
်ဟုတ်ကဲ့ဦးဆိုးလေးကျေးဇူးတင်ပါတယ်ခင်ဗျာအခုကတော့ကျွန်တော်တို့နည်းနည်းလေးအကြောင်းအရာကောင်းစဉ်နည်းနည်းလေးလွှဲသွားရလို့ထင်ပါတယ်နောက်ထပ်ဆွေးနွေးမယ့်တော်ရှင်သူကိုဖိတ်ခေါ်ပါမယ်ပလဲမျိုးကဦးစော်မြင့်ပါဦးစော်မြင့်အလဲဘင်းကိုရန်ကုန်တိုင်းဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးအစိုးရကတရားစွဲထားတဲ့ပုံမှာဦးစော်မြင့်သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျောင်းလည်းကြားပါတယ်ခင်ဗျာဟယ်လို
ဟုတ်ကဲ့ပြန်ကြားပါတယ်ခင်ဗျာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဘယ်လိုလဲဆိုတရားစွဲတာမစွဲတာကတော့ကျွန်တော်တို့ကဟိုစိတ်ဝင်စားဖို့ပေါ့ဗျာနော်ကျွန်တော်တို့ပြည်သူရင်းနေနဲ့ကဒီ living ဒီဆောင်းပါးရတဲ့အချိန်မှာကျွန်တော်တို့ဖတ်လိုက်ရပါတယ်ခဏကျွန်တော်တို့ကဒီအခုလိုအချင်းချင်းချတာတဲ့ဝန်ကြီးကိုလည်းနာမည်ထုတ်မပြောခင်ညတော့လည်းပဲဝန်ကြီးကိုပြောထားတယ်ဆိုတော့ကျွန်တော်တို့ဒီတရင်ပတ်သက်သူတယောက်အနေနဲ့လည်းသိပါတယ်အဲပြီးတော့ဟိုစိတ်မကောင်းဘူးပေါ့ကျွန်တော်တို့ကတရင်မီဒီယာဝန်ကြီးအားဖို့တယ်ဗျာကျွန်တော်ပြည်သူတို့ကညအားဖို့တော့ဒီလိုမျိုးနေဖြစ်နေတယ်ဆိုတာစိတ်မကောင်းပါဘူးအဲ့အချိန်တော့ကတော့အော်ဒီလူတွေကတကယ်တမ်းဖြစ်နေရလားပေါ့ကျွန်တော်တို့ကနင်းကြလိုက်တယ်ဆိုရတယ်လူတွေကတကယ်တမ်းဖြစ်တယ်လားဆိုကျွန်တော်စိတ်မကောင်းကြရပါဘူးနောက်တော့ရန်ကုန်ဝန်ကြီးကသူကလည်းသူမဟုတ်တဲ့ကြောင့်ရဲဒီနေ့ထုတ်ဖို့ပြောဆိုပြီးတော့မှဟိုဒီလူဒေသရှင်တို့ကလည်းကမှနေ့ရက်အချိန်မှာဒီအလဲမင်းဘက်ကလည်းကျွန်တော်တို့အနေနဲ့ကတော့ပုံမလေးလေးနဲ့ပြန်ပြီးတော့ပြောပြတော့အဲ့တော့မဟုတ်ဘဲနဲ့လဲမင်းဘက်ကသူတို့ကကိုလိုလိုဒီလိုလိုနဲ့လို့တော့ကျွန်တော်တို့ပြည်သူတွေကမီဒီယာကိုအားကိုးရတယ်မီဒီယာရှိမှလားကျွန်တော်တို့ကအားလုံးအကြောင်းကိုသိရတဲ့ကိစ္စမီဒီယာလူကရုပ်ကြောင်လျှောက်လို့တော့ဒီဘက်ကပဲမတလူလူဘာလို့လူဖြစ်သွားတယ်ပေါ့ချောက်တော့အခု channel သေးကောင်းချီအကုန်လုံးကအလုပ်ရတယ်ဟိုမီဒီယာကိုနှိပ်ကွတဲ့ဘာညာဒီလူတွေပြောလာတော့မှန်တကယ်တော့မီဒီယာကိုနှိပ်ကွတာမပေါ့မှန်တကယ်တုံးတဲ့လူကိုအစကလေးကအဲ့လိုမျိုးဖြေရှင်းလိုက်မယ်ဆိုလို့ရှိရင်အဲ့လောက်ချောင်အပြင်ဖြစ်လာပြရလဲအကြောင်းမရှိပါဘူးကျွန်တော်အနေနဲ့အမြင်ပြောရတာမျိုးတော့
ဟုတ်ကဲ့ပါခင်ဗျာဦးဆိုဖြင
့်လဲ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဆရာဦးကျော်ရင်မြင်းနေဆရာဦးစိန်ဝင်အခုကျော်တော်ရေးဆွေးနွေးတော့တာကြားမှာပါတော့လူလူဘက်ကမျှော်လင့်တာကဟာလာမီဒီယာတွေအနေနဲ့ကကိုရေးလိုက်တာမှားတယ်ဆိုလဲခုနကပြောသလိုပေါ့လေတာဝန်ခံတာဝန်ယူပြီးတော့ဖြေရှင်းလိုက်အစိုးရဘက်ကမှားတယ်ဆိုရင်လည်းပဲအစိုးရဘက်ကဝန်ခံလိုက်စသည်အားဖြင့်လူလူကဒီလိုမျှော်လင့်နေမီဒီယာတွေလည်းအားကိုးတယ်ဆိုတာဆရာတို့ကြားခဲ့ကြပြီးပါပြီဆိုတော့ကျွန်တော်ကလည်းကိုယ့်အကူတွေးပါတယ်ဒီကိစ္စကဘာကြောင့်ဒီအချိန်ဒီထိရောက်သွားတာလဲဟာလာဒီမိုကရေစီအစိုးရဒီမိုကရေစီဖော်ဆောင်မဲ့အစိုးရလူလူကကိုယ်တိုင်ရွေးကောက်တင်မြှောက်ထားတဲ့ဒါဥပဒေမင်းဆိုရင်အမတ်ဘွားကနေပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်လာတာပါငါကနောက်ခံတမန်ကြောင့်လည်းရှိဒါသူတယောက်ပါဒီလိုအချိန်ဒီလိုလူတွေကနေပြီးတော့ဒီလိုပုံမှန်ကြီးတွေနဲ့ဟာလာအမှုဆွဲပြီးစင်နာကတပိုင်းတစ်ဖက်ကသတင်းမီဒီယာသမားတွေကတာဝန်ခံမှုဟာလာအချက်လက်ရအားနည်းမှုတွေပုံမှန်အခြေခံပြီးတော့ဆွဆွဲတာကတပိုင်းဆိုတော့ဒီလောက်အချိန်ဤမရောက်တဲ့ဘဲနဲ့ရောက်သွားတဲ့ကိစ္စမှာဆရာတို့အကောင်းဆုံးဖြေရှင်းနည်းကဘာလို့မြင်ပါသလဲဆရာဦးကျော်နေအောင်ပြောပါဟု
တ်ကဲ့အဲကျွန်တော်ကတော့ဒီစံတဲ့ကောင်စီပေါ့လေ စာမေးစင်းကောင်စီကတကယ်အသက်ဝင်ပြီးတော့တကယ်ထိတိုက်မျက်နှာမှုရှိလို့ရှိရင်လည်းတကယ်ရက်ဒီတကယ်ဖြစ်ရှင်းပြည်သူလူထုကရောမီဒီယာသမားတွေကရောအားကိုးလောက်တဲ့ကောင်စီမျိုးအဲ့ဒီလိုပုံစံမျိုးအလုတ်လုတ်ပေးနိုင်တဲ့အလုတ်လုတ်ပြတယ်ဆိုလို့ရှိရင်တော့အားကိုးလာကြပြီးတော့ဒီလိုအခြေအနေကိုမရောက်ဘဲဖြစ်ရှင်းလို့ရမယ်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးစိန်ဝင်းကရော
ကျွန်တော်
တို့ဦးစိန်ဖုန်းလိုက်ကမကောင်းပါဘူးကြာတော့ပါပြီကျွန်တော်တို့ပြန်ခေါ်ပြပါမယ်ဒီတော်တွင်မှာကျွန်တော်တော်တော်ရှင်နောက်ထပ်2ယောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာဖတ်ပြပါမယ်အဲတူကဆွေးနွေးထားတာကတော့ဒီကိစ္စကိုတရားဥပဒေအားနည်းနေတဲ့နိုင်ငံတွေနဲ့တိတိကျကျဖြစ်စေချင်ပါတယ်တဲ့လမ်းဘေးဈေးတွေစီပင်မူရရန်ကအင်ဂျီရမယ်လောင်ကစားသမားမူရစီသမားတွေနဲ့ရဲနဲ့ဖြစ်တဲ့ကိစ္စမဟုတ်တလို့မထူးဆန်းတဲ့တရားသူကြီးလက်စားရဲလက်စားဆိုတဲ့ကိစ္စမဟုတ်ပါဘူးတဲ့တိုင်းဆိုရကျူးစိုးဝင်ကြီးချုပ်နဲ့စရုဒမိုင်းတိုင်းမီဒီယာဖြစ်တာဆိုတော့ဥပဒေအတိုင်းတိတိကျကျစံပြပြီးအနေနဲ့ပြည်သူတွေမြင်တွေ့လိုပါတယ်ဆိုပြီးတော့တယောက်ကဆွေးနွေးထားပါတယ်။နောက်ကျွန်တော်တို့မမဦးမြန်မာပြည်ဆိုတဲ့သောရရှင်ကလည်းပဲမခိုင်လုံတဲ့တဲ့ရင်တစ်ခုကိုအရီဒါအာဝေါ်အနေနဲ့ဖော်ပြလိုက်တာအတော်ကိုပြည့်စင်မြတ်ဖြစ်ပါတယ်တဲ့အရီဒါအာဝေါ်ဆိုတာဝန်ကြီးချုပ်နဲ့ခရိုနီတယောက်ကြားမှာအာဂရီလိုက်စားတာတေးကြပြီးအာဂရီလိုက်စားမှုနဲ့လည်းအရေးယူနေပြီဆိုရင်တော့အရီဒါအာဝေါ်အနေနဲ့သုံးသက်ချက်တွေသဘောထားမျိုးတွေတင်ပြနိုင်ပါတယ်တဲ့အခုကမသေးကြတဲ့ကိစ္စကိုအရီဒါအာဝေါ်လို့တာအစိုးဆုံးပါတတိမီဒီယာမှာအရီဒါအာဝေါ်ကန်ဒအရေးကြီးဆုံးနဲ့တာဝန်အခမ်းအနားဆုံးကဏ္ဍလို့ထင်ပါတယ်တဲ့။ဒါကကျွန်တော်တို့မလေးရှားကသတော်ရှင်ကိုကူဦးကလည်းပဲမီဒီယာတခုကမိမိတို့သတင်းဌာနကနေပြီးတော့အများပြည်သူကိုတင်ပြတဲ့သတင်းတိကျခိုင်လုံမှုရှိအောင်စစ်စစ်ပြီးမှမတင်ပဲလက်လွတ်စပယ်သတင်းတင်ပြလို့ဖြစ်ပါတယ်။ဒါမီဒီယာကျုံ့ချိုးပေါက်တာပါ။တရားစွဲဖို့စွဲတင်ပါတယ်။သတင်းလွတ်လပ်မှုကိုအသုံးချပြီးအစိုးရဝန်ကြီးတို့ရဲ့ဂုဏ်သိက္ခာကျဆင်းသွားအောင်ရည်ရွယ်ချက်ရှိရှိထိုးနှက်လိုက်တာလို့မြင်ပါတယ်။ပြောရရင်ရှင်းရရမှာပေါ့။ဝန်ကြီးဘက်ကလည်းတကယ်လက်စားရုံးမှန်ခံရမှာပေါ့။ဘယ်သူမှန်နဲ့မှားတယ်ဆိုတာတရားရုံးမှာပဲရှင်းတင်ပါတယ်။ဒါမှပြည်သူတွေကိုကွက်ပြပြတီးရမှာပါတဲ့ဒါသောတာရှင်တွေရဲ့ imminent ပို့ပြီးဆွေးနွေးထားချက်တွေပါတဲ့ဆွေးနွေးသောတာရှင်တို့ထပ်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြောင်အောင်ပါဦးကြောင်အောင်ရဲ့သဘောထားဆွေးနွေးပါခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့စဉ်းစားရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဒီမိုကရေစီတို့သွားတဲ့အခါမှာပုဂ္ဂိုလ်ရေးရာသက်သက်စွာပြောဆိုပိုင်ခွင့်ကိုတားမြစ်ထားတဲ့ပုံမှန်လိုဖြစ်နေတဲ့ဒီဆက်သွယ်ရေးသောတာကကြီးဆိုတဲ့ဥပဒေကိုကျွန်တော်အမေနဲ့ကတော့ပြင်ဆင်တဲ့လို့မြင်ပါတယ်။ဘာကြောင့်မို့လဲဆိုတော့ဒီကျွန်တော်မိရတဲ့ကြားလိုက်ရတဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းဒီဒီလိုအနေနဲ့သတင်းမီဒီယာတွေအားကိုးနေတဲ့နေရာမှာဒီလိုနဲ့နာနာဆက်သွားတယ်ဆိုတော့ကောင်းလို့မကောင်းပါဘူး။အဲ့ဒီတော့ကျွန်တော်ကတော့ဒီဥစ္စာကိုအများဆုံးပြင်ဆင်တဲ့လို့ပဲကျွန်တော်ကတော့ရှင်းနေလို့ပါလေ
။ဟုတ်ကဲ့ပါဦးကြောင်ကျေးဇူး
။ရှင်းနေလို့
ဟုတ်ကဲ့
ပါ
ပါခင်ဗျာဟုတ်ကဲ့ပါဦးကြ
ော
ဟုတ်ကဲ့ပါခင်ဗျာအလားတူပဲဖြစ်ပါစေကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးစိန်ဝင်းကဖုန်းကျသွားတဲ့အချိန်မှာကျွန်တော်မေးထားတဲ့မေးခွန်းလေးဒီကိစ္စကိုဒီအချိန်လေးတိမရောက်တင်မဲနဲ့ရောက်လာခဲ့ရတဲ့ဒီကိစ္စကိုအခုဘလူမျိုးအကောင်းဆုံးဖြစ်ရှင်းလို့ရမယ်လို့ဦးစိန်ဝင်းမြင်ပါတယ်လေ
ကျွန်တော်တို့တန်ကြီးကအရင်ကတော့ဟို blanket ပေါ့လေအုပ်ထားခံတာနေပြီးတော့ဒီလိုမျိုးဖွင့်လိုက်တဲ့အခါမှာဒါမျိုးပြဿနာတွေဖြစ်မယ်ဆိုဖြစ်လာနေလေညှင်းချက်တရားတော့ဟိုစမ်းစားမှုတွေရှိခဲ့တယ်အဲ့ဒါတွေကိုဖြေရှင်းနိုင်ဖို့အတွက်ကကျွန်တော်တို့ platform တစ်ခုကိုတည်တာအဲ့ဒါကဘာလဲဆိုတော့သတင်းမီဒီယာကောင်စီမြန်မာနဲ့သတင်းမီဒီယာကောင်စီမှာအစောပိုင်းကာလတွေမှာအငင်းပွားစရာတွေရှိနိုင်တယ်နော်မမချေလည်မှုတွေရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီဟာကိုတည်မရမယ်အဲ့ဒီဟာကိုတည်ထားမှသာလျှင်ဥတီတီထားမှသာလေတရားရုံးမရောက်အောင်ကျွန်တော်တို့ကတွားကြရမယ်ဟိုကျွန်တော်ပြောချင်တဲ့ဟာကအာနေချက်ကကဏ္ဍတိုင်းမှာရှိတယ်အဲ့ဒီဟာကိုဟိုထိရှိမှုအတွက်ကနိုင်ငံဆွေးနွေးတာတွေကအရင်ဆုံးတည်ထားရမယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘဲနဲ့ဖြစ်ကနေရှိတရားရုံးတွားတဲ့ဟာမျိုးဟာတရားကိုယ်နဲ့မကျေနိုင်တရားဆွဲလိုက်မယ်ဆိုတဲ့ဟာမျိုးတွားတာဘယ်သူလုံးလုံးမကောင်းဘူးတရားရုံးကိုနောက်ဆုံးအဆင့်အနေနဲ့
ဟုတ်ကဲ့ပါခင်ဗျာတိုက်စင်းနေမယ်တော့ထပ်သွားတော့ရှင်သူဖိတ်ခေါ်ပါမယ်ဆန်ဖရန်စစ္စကိုအမေရိကန်ပြည်တော်စုဆန်ဖရန်စစ္စကိုမြို့ကဥဒွေးမောင်ပါဥဒွေးမောင်ရဲ့အမြင်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်အမြင်ကတော့လေဟို66ကာကြီးလို့ခေါ်တဲ့ဥပဒေကတော့ဟိုဘာကြီးပါလက်ရှိအသေးလားတော့ရှိတယ်လို့ထင်တယ်ခင်ဗျာဘာဖြစ်လဲဆိုတော့အော်ဒီမိုကရေစီတိုက်ပြီးမှာဒါမရှိသေးဘူးလို့ပြောပြီးမဲ့လေမရင်ကျက်သေးရကျွန်တော်တို့တိုက်ပြီးအတွက်ကတော့လောလောဆယ်ထားတဲ့လို့တော့ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့လူမှုကွန်ရက်တွေမှာလည်းအများကြီးမြင်နေရတယ်ပေါ့နော်ဟိုရေးတာသားတာတွေအဲ့ဒါတွေကလေဟိုစီးမဲ့ကမ်းမဲ့တွေပေါ့နော်အများကြီးပဲတိုက်ပြီးရဂုံတိတ်ခါဟိုအစိုးရရဂုံတိတ်ခါတို့လည်းအများကြီးကြာစင်းနေပေါ့နော်အဲ့တော့ ကျွန်တော်အမည်ဆိုပြောရရင်တော့တင်းကျက်တဲ့ဥပဒေကတော့အတိုက်တာတစ်ခုနေတဲ့တော့ကျွန်တော်တိုက်ယူပါရှိပါဒါဟိုလူမျိုးကိုဟိုဟိုနှိမ့်ဆက်ခြင်းလို့မဟုတ်ဘူးနော်ဟိုတိုက်ပြီးတော့လိုရာခေးကိုမြန်မြန်ရောက်ဖို့အတွက်ဟိုဘက်ကဂျိုးထောင်ဒီဘက်ကဂျိုးထောင်နေမဖြစ်ဖို့အတွက်တဲ့ထင်းတဲ့သဘောမျိုးလေးတော့တင်းကျက်တဲ့ဥပဒေတော့ကျွန်တော်တိုက်ယူမှာလက်ရှိထားတင်တယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါပြောချင်ပါတယ
်ဟုတ်ကဲ့ပါဦးတင်းမောင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တခုချို့ကိုဖတ်ပြချင်ပါတယ်ဆိုတော့ရှင်သူကဒီမိုကရေစီစနစ်ကိုသွားမယ်ဆိုရင်ဥပဒေတွေရာလဲဒီမိုကရေစီစံနှုန်းနဲ့ညီညွတ်လိုက်ဖက်မှုရှိဖို့လိုအပ်ပါတယ်အလဲပင်နဲ့ရန်ကုန်တိုင်းအစိုးရအဖွဲ့တို့ရဲ့အမှုလို့မတတ်မှတ်ပဲဒီမိုကရေစီတည်ဆောက်တဲ့နိုင်ငံအတွက်လိုက်ဖက်ခြင်းရှိမရှိဆိုတဲ့စံနှုန်းတွေနဲ့တိုင်းတာသတ်မှတ်တင်ပါတယ်တဲ့နောက်သူကတော့ဒီမိုကရေစီခေတ်မှာဝေဖန်လို့ရပါတယ်အမှားထောက်ပြလို့ရပါတယ်လူတယောက်ရဲ့ဂုဏ်သိက္ခာကိုညှို့နှက်အောင်လုပ်လို့မရပါအပုတ်ချလို့မရပါလလဆောပြောဆိုပိုင်ခွင့်တဲ့ဂုံသိက္ခာကာဝယ်ခွင့်ဟာညီလူညီမျှဖြစ်တင်ပါတယ်အမှန်တရားဟာဘယ်တော့အခါမှပျောက်ွယ်သွားရုံထုံးစံမရှိပါတဲ့ကျွန်တော်တိုင်းဆွေးနွေးမယ်တို့ရရှင်သူကိုဖိတ်ခေါ်ပါဦးမယ်ကျမသေးတယ်ရန်ကုန်မြို့ကရှေ့နေကြီးဦးကျော်လင်းဦးကျော်လင်းကရှေ့နေကြီးဥပဒေရေးရာကျောင်းကျင်သူဆိုတော့ဒီ66ကကြီးကိုဥပဒေရေးရာဘယ်လိုဆွေးနွေးမလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဘောတွေ့ရတာဗျ2013အော်တိုလိုက်ရှေ့နေမှာပြဌာန်းနေဒီဆက်သွယ်ဥပဒေပုံမှန်66ကကြီးဟာအတုံးဝင်းနေစရာကောင်းတာကဗျရဲစခန်းကြီးမှာပါတယ်ကောင်းစရာအကုန်လုံးထည့်ထားတယ်ဘုံရဲ6လမ်းကို extortion ဆိုတာ6လမ်းတောင်းယူမှုပြီးတော့ခင်းချောင်းမှုအဲ့နောက်ရှင်ဝရတကောတွေမှာအသေးသေးမှုလည်းထည့်ထားတယ်ဒါပေမဲ့အသေးသေးမှုလည်းထည့်ပြီးသူက cross မှာသူ only သူ naming ဒီ name လေးတွေတက်ထားတယ်သူက exception ကြီး commission provisor တွေမပါဘူးဗျဥပမာဗျာဥပမာ900ဆိုပြီးတော့ကျွန်တော်တို့အပြစ်ပေးလို့ရပါမယ်169ချွင်းချက်တွေကိုလုံးဝစဉ်းစားပေးရတယ်ဥပမာမိဘသားသမီးကိုအသေးပြောင်းပြောလိုက်ရင်လည်းပြစ်မှုမနှုတ်သလိုအခုတော့အများပြည်သူကြိုးတဲ့သတင်းဌာနတွေပြောရင်လည်းပြစ်မှုမနှုတ်ဘူးလို့ဝါရမှာရေးထားတယ်အဲ့ဒီကိုရတာမရတော့ဘူးအဲ့တော့ဒီဥပဒေပြည့်ပြည့်လူတွေရေစဲကြီးကကျွန်တော်ကပေါ့လွယ်လေနေပေါ့156နှစ်ကနေပေါ်လာတဲ့ဥပဒေအဲ့ဒီဥပဒေကိုဖြည့်ဆည်းလိုက်လို့ဖြစ်သွားတယ်ဥပဒေကိုယူတော့သူနဲ့တူအောင်ပုံရတယ်အခုတော့ခေါင်းနေဖြတ်ပုံလို့လူတွေသက်သက်ကုန်တယ်လို့ပဲဥပဒေကအသက်ထတာရေစဲကြီးဥပဒေကပုံမှန်ကိုပဲရေးထားပြီးတော့သူကအဲ့တော့60ရောက်ခါကြီးလို့လုပ်လိုက်တယ်အဲ့ဒီနေရာမှာတခါဥပဒေမှာကအာမကမပေးရလို့မပါဘူးဗျရေးရင်ပိန်တယ်လို့ပဲပါတယ
်
ဒါပေမဲ့ရုံးနေမှာပါပြီလို့အာမကမပေးဘူးပဲလို့အဲ့တော့ရှေယူတူးဆိုတာကျွန်တော်တို့အဲ့တော့ဗာပြောတယ်တက်ဘရတ်အော်ဖစ်စ်အဖေတို့ကမော်ဗျာဒီဥရီစီရဇမှုနဲ့ပတ်သက်တဲ့ဇာမဘာရှိလဲဆိုတော့အမကပေးရဘူးမပေးရဘူးပေးရလို့ဆိုရှိတယ်ရေးရေးမပိုင်ဘူးပိုင်တယ်ဆိုရှိတယ်တော့လို့ဆိုရင်ရေးရေးမပိုင်ဘူးအမကပေးလို့ရတယ်ဆိုတော့လည်းအခုကသူတို့အထူးဥရီဖြစ်နေပြထားလိုက်တော့ရိုးဥရီကြောင့်မို့လို့ရေးရေးပိုင်သွားပြီဒါပေမဲ့အမကမပေးရဘူးမပါဘူးဗျမပါဘူးအမကမပေးတော့ထားတယ်နောက်နှစ်ခုတူရတာဘာတူလဲဆိုကိုစားနေမှလည်းပဲအသေးပြောင်းပြောချင်းအဲ့ဒါဆို25ခါဝေးဒါကျွန်တော်ပြောတယ်မီဒီယာဥရီအဲ့ဒီရဆိုပါတောင်းလား
ဟုတ်ကဲ့ဦးကျော်လေး
ငွေချေသိမ့်ဒါပဲရှိအခုကတော့အဲ့ဒီဥရီနဲ့ရေးမိပဲနဲ့2014ဥရီနဲ့ရေးမိ2013နဲ့ယူတော့ကျွန်တော်ကတော့မပါတော့လို့ဆိုလို့ရှိရင်နောက်ကြတဲ့ဥရီကလည်းလွှမ်းမိုးရမယ်နောက်ကြတဲ့ဥရီကမလွှမ်းမိုးနဲ့ငါတို့အမြင်ကတဲ့ဥရီကလွှမ်းမိုးတယ်ဆိုဒီဥရီချုပ်တရားလည်းဗျာဒီကျွန်တော်ကတော့ဆက်ရိုက်ဆိုသူတို့လည်းလိုက်နာရပါတယ်ပုံမှန်3ဆလိမှာအကုန်ပါတယ်နောက်ကြတဲ့ဥရီနဲ့ရှေ့ကြတဲ့ဥရီကိုယ်လည်းဆန့်ကျင်နေဟုတ်ကဲ့ဥပဒေအနေနဲ့ပြောမှုလေပြောလေ
ဟုတ်ကဲ့ဥကျော်လေ
ကျုပ်ကသိပြောင်းပြောလို့ရှိရင်လည်းကိုစားလိမ့်မယ်တမတရားဥပဒေမှာအဲ့ဒါဆို25ခါဝေးရသူက3000ကနေပြီးဆယ်သိန်းထိတငွေရဲ့ရတ
ယ်ဟုတ်ကဲ့ပါဥကျော်လေတကယ်လေးကိုရှင်းနေကြောင်းနေဥပဒေကြောင်းနေကျွန်တော်တို့ပြောရရင်တော့အများကြီးအစီအစဉ်ဖြစ်နေပါလိမ့်မယ
်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥကျော်ရင်မြင်းနဲ့ဥစိန်ဝင်းအခုဖြစ်ရက်ကသတင်းမီဒီယာသမားတွေဒီလိုမျိုး66ကကြီးနဲ့ဟလာနောက်ကပုံမှန်900နဲ့အစွဲခံရတယ်ဆိုတာဒါကအသက်တော်မဟုတ်ပါဘူးဖြစ်ရပထမဦးဆုံးဖြစ်ရလည်းမဟုတ်ပါဘူးဖြစ်ခဲ့ဘူးပါလေဘသူတွေကဆွဲတယ်အစွဲခံရတယ်ဘသူတွေဒါတွေကလည်းရေးသားပြောဆိုနေကြတာဆိုတာအလုံးသိပြီးပါပြီဆိုတော့ကျွန်တော်ဒီနေရာမှာဥကျော်ရင်မြင့်နဲ့ဥစင်ဝင်းဆွေးနွေးပေးစီချင်တာကဒီဖြစ်ရကနေပြီးတော့ဟလာကိုကိုကိုတကယ်ဂုဏ်သိက္ခာရှိတဲ့သတင်းမီဒီယာသမားတွေဖြစ်ဖို့စူးစမ်းနေကြတဲ့သတင်းမီဒီယာသမားတွေဘာသင်ခန်းစာယူနိုင်ပါသလဲဥကျော်ရင်မြင့်အရင်ဆွေးနွေးပါခင်ဗျာ
သင်္ကန်းစာကတော့ကျွန်တော်တို့သတင်းမီဒီယာရဲ့အသက်ဖြစ်တဲ့တိကျမှန်ကန်မှုအဒီတာဝန်ကိုယူရပါမယ်အဒီတာဝန်မယူနိုင်ဘူးဆိုလို့ရှင်အန်တရယ်ရှိလာနိုင်ပါတယ်ဆိုတဲ့သင်္ကန်းစာယူနိုင်ပါတယ်ဗ
ျဟုတ်ကဲ့ဦးစိန်ဝင
်ဟုတ်ကဲ့ကျွန်တော်တို့မီဟိုနိုင်ငံနေမှာပေါ့လေမီဒီယာဖြစ်တည်မှုတွေကိုကြည့်လို့ရှင်နှစ်မျိုးရှိတယ်ခင်ဗျာတစ်မျိုးကနိုင်ငံရေးအနေပြီးဖြစ်တည်တာနောက်တစ်မျိုးကလူမှုရေးတရားမျှတမှုဆိုတဲ့ရှုထောင့်ကနေပြီးတော့ဖြစ်တည်
ဦးစိန်ဝင်ဖုန်းလိုင်းကပြန်ကျသွားပြန်ပါပြီဆိုတော့ရုပ်ကြောင်ရင်မြင်အခုကရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ Eleven Media Group နဲ့ဖြစ်တာပေါ့လေဆရာတို့မန္တလေးဘက်မှာရောဒီလိုမျိုးအခြေအနေတွေရှိနေပြီလား
အဲမရှိသလောက်ပါပဲခင်ဗျမန္တလေးဘက်မှာတော့ဒီအဲ့ဒီသတင်းမီဒီယာဘက်ကလည်းအသက်နိုင်ဆုံးတော့တိကျမှန်ကန်အောင်လည်း ရှိကြပါတယ်သိကြီးပြဿနာမရှိပါဘူးနောက်တစ်ခုကအာဏာပိုင်အဖွဲ့အစည်းများနဲ့တည်င်းသမားတွေလည်းရင်းရင်းမြစ်မြစ်စီစီလုံးလုံးမိမိကက်ကက်ရှိကြပါတယ်အဆင်ပြေပါတယ
်ဟိုအာဏာပိုင်အဖွဲ့အစည်းနဲ့တည်င်းသမားတွေကအရန်ရင်းရင်းမြစ်မြစ်စီစီလုံးလုံးရှိကြလွန်းတော့လဲကောင်းပါမလားရောက်ကြရင်လဲ
အဲ့အဲ့ဒီလိုတို့ရင်ခုနလိုကိုပူးနေတဲ့စီလုံးမျိုးမျိုးတော့မဟုတ်ပါဘူးဟိုခုနပြောတဲ့ဟိုဒလေဒီနီတွေ့ပွင့်ရကြတယ်ဆွေးနွေးပွင့်ရတယ်သူတို့အနာပိုင်ပတ်သက်မကျေနပ်တာရှိလို့ရှိရင်လည်းချက်ချင်းပြောတယ်အထင်ကြီးတို့ဒါပြင်မှားနေတယ်ဆိုတော့ထောက်ပြတာမျိုးရှိပြီးတော့ဟိုတုံးနဲ့တူအဲ့လိုတွေ့ရလွယ်တဲ့ရင်းနှီးမှုမျိုးပါအဲကိုပေါင်းပြီးတော့မှကသူ့ကိုမပြောကိုသူမပြောအဲ့ဒီလိုရင်းနှီးမှုမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ပါဆရာဦးကျော်နေဦးစိတ်ဝင်ပြန်ရောက်ပါပြီဦးစိတ်ဝင်ကျွန်တော်တို့အချိန်သိမ်းမရတော့ပါဘူးခုနကျော်လက်စစကားသတင်းမီဒီယာသမားတွေဂုဏ်သိက္ခာရှိရှိရပ်တည်နိုင်ဖို့ဘယ်လိုသင်ခန်းစာယူနိုင်ပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အဲ့တော့ခုနကဟိုကျွန်တော်အဓိကလိုအပ်တာကိုချက်တင်ပေါ့နော်ဒီအချက်လက်တွေကိုပြန်ပြီးတော့စစ်ဆေးစစ်ကြောတာအဲ့ဒီဟာကအဓိကပဲ
ဟုတ်ကဲ
့ Hello
ဟုတ်ကဲ့ကြားပါတယ်ဦးစိတ်ဝင်ဆက်ပြောပ
ါဟုတ်ကဲ့ကျွန်တော်တို့အဲ့ဒီလို့တည်းမှာပြန်ပြီးတော့စစ်စစ်တဲ့ဟာနော်ကိုကဘယ်လောက်ပဲအမှဒီကိစ္စဆိုရင်ကျွန်တော်ကြားနေတာဒီလိုစီးပွားရေးလောကထဲမှာပြောနေတာရှိကြားနေတာပဲပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟာကိုဒီတိုင်းမလုံလောက်ဘူးအဲ့ဒီဟာကိုအရေးအကြောင်းမှာငါဘယ်လိုတက်တည်ပြမလဲဆိုတဲ့တက်တည်ခိုင်မာနိုင်တဲ့ဟာကိုကျွန်တော်တို့ကတည်ပြီးတော့လုပ်တင်တယ်ကိုကသိလုံနေတာသိလို့မရဘူးတက်တည်ပြမှာဖြစ်တာ
ဟုတ်ကဲ့ကျွန်တော်တို့ကမိနစ်40
ဖြစ်ဖို့လိုတယ
်ဟုတ်ကဲ့မိနစ်40ကျော်ကျော်40စက္ကန့်40ကျော်ကျော်45စက္ကန့်လောက်အချိန်ကြာပါသေးတယ်ကျွန်တော်ဆရာဦးကျော်အမည်နဲ့ဆရာဦးစင်ရဲ့သဘောထားကိုနောက်ဆုံးအချိန်တည်ကျင်နောက်ဆုံးမေးခွန်းအနေနဲ့တည်ကျင်တာကဆရာဦးကျော်အမည်ဒီဖြစ်ရပ်ကသတင်းမီဒီယာလောကနဲ့သတင်းမီဒီယာသမားတွေအပေါ်လူတူးရဲ့ယုံကြည်ကိုးစားမှုကိုထိခိုက်စေနိုင်တယ်လို့မြင်ပါလား
အထိခိုက်ပါတယ်ခင်ဗျခုနကရှေ့မှာတော်တက်ရှင်တယောက်ဆွေးနွေးကြတယ်လို့ပဲသူတို့ကမီဒီယာကိုအကူတကြီးရှိတဲ့အခြေအနေမျိုးမှာမီဒီယာကတကယ်လို့မှားပြီးဖော်ပြခြင်းမိတယ်ဆိုရင်အမတမထိခိုက်ပါတယ
်ဟုတ်ကဲ့ကျောင်းစိတ်ဝင်ရအောင်ဘယ်လိုမြင်ပါလဲ
အဲ့ဒါကျွန်တော်မှထိခိုက်မှာပါဒါပေမဲ့ရေရှည်မှာကျွန်တော်တို့အကောင့်ဘက်တွေကိုပို့ပြီးတော့ရောက်သွားကြမှာပါမီဒီယာတွေလည်းပို့ပြီးကြီးဆိုင်လာကြတယ်နောက်ပြီးတော့တရားစွဲဆိုမှုတွေကလည်းထိမ့်သိမ့်လာကြမယ်လို့မြင်ပါလဲ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးတဲ့ဥကျော်ရဲ့မြင့်ဥစေဝင်ဒါရိုက်ပါဝင်ဆွေးနွေးသူနားဆင်သူတို့တော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ